မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်မှာကုန်ထုတ်လုပ်ငန်းတွေအတွက်မြန်မာအလုပ်သမားတွေကို MOU စာချုပ်နဲ့တရားဝင်ခေါ်ယူဖို့တရုတ်အစိုးရကလက်ခံလိုက်တာပါ။မြန်မာဘက်ကအလုပ်သမားတွေစေလွတ်ဖို့အတွက်နှစ်နိုင်ငံနားလည်မှု MOU စာချုပ်ကိုလက်မှတ်ရေးထိုးလိုက်ပြီလို့လည်းမြန်မာအလုပ်သမားရေးရာတာဝန်ရှိသူတို့က VOA ကိုအတည်ပြုပါတယ်။
တရုတ်ကတော့ကျွန်တော်ယူနန်ပြည်နယ်တွေကဒဲဟုံပြည်နယ်ခွဲပေါ့။အဲအဲ့ဒီမှာရှိတဲ့စံမှုစုံကိုအဲကျွန်တော်တို့မြန်မာလူသမားတွေလာလို့ဖို့ဆိုပြီးတော့သူတို့နဲ့အဲကျွန်တော်တို့ဒီစံပြည်နယ်ဆိုရတဲ့ MOU ထိုးပြီးပါဒီပြည်ဝင်ဒီစာဆိုင်ရာကိစ္စရက်ဒီအနိုင်ငံဘူးလက်မှတ်ကိုင်ဆောင်မှုဆိုင်ရာကိစ္စရက်ဒီအဒါတွေကတော့ process ကိုအနားအဟုတ်မှာဖြစ်ပါလေ။ကြောရင်တော့ဒီတိုးနိုင်ငံမူဝါဒအရာကလည်းဒီဘူဆိုရကထုတ်တင်ထားတဲ့ဒီဝင်ခွင့်နဲ့ဗီဇာကန့်သတ်မှုဆိုင်ရာပတ်စပို့အတူတူတဲ့ဆိုင်ရာကအောက်ဒီနယ်ကွဲတွေမှာလုတ်ပိုင်ခွင့်မရှိဘူး။အဲ့တော့ဘူဆိုရရဲ့သဘောထားနဲ့သူတို့ရဲ့အတူတူတဲ့သဘောတူညီမှုကပို့ပြီးတော့အခက်အခဲကြတယ်လို့ဒီလိုပဲပြောရမှာဖြစ်ပါတယ
်။မေလာဇမ်းမှာမြန်မာကိုယ်စားလှယ်အဖွဲ့ကတိုင်ဟုံးပြည်နယ်ကိုသွားပြီးတာဝန်ရှိသူတွေနဲ့အသေးစိတ်အချက်အလက်တွေကိုဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲတွေပေါ်မှာမူတည်ပြီးလုံသားစီလွတ်မဲ့အစီအစဉ်အနည်းနဲ့အမြန်ဖြစ်လာလိမ့်မယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံသားတွေဟာတရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာတရားဝင်အလုပ်လုပ်ခွင့်မရှိဘဲယာယီနေထိုင်ခွင့်နဲ့နှစ်ပေါင်းများစွာအလုပ်လုပ်နေကြတာပါရက်လွန်နေထိုင်တာတွေနေဆက်ဖြတ်ကျော်တာတွေကြောင့်တရုတ်နိုင်ငံမှာအချင်းကျသူတွေလည်းအများအပြားရှိပါတယ်မကြသေးခင်ကယူနန်ပြည်နယ်ရင်းကျန်းမြို့ကအထယ်ကျုပ်ဆက်ယုံနှစ်ခုမှာမြန်မာအလုပ်သမားတစ်ထောင်ကျော်ကအခွင့်အရေးတချို့ရဖို့ဆန္ဒပြတောင်းဆိုခဲ့ပါတယ်အလုပ်ရှင်တွေကတောင်းဆိုချက်တွေကိုမလိုက်ရောပဲအလုပ်သမား200လောက်ကိုနေရက်ပြန်ပို့လိုက်ပါတယ်မြန်မာနိုင်ငံအလင်းသစ်အလုပ်သမားသမဂ္ဂများအဖွဲ့ချုပ်အပါအဝင်ပြည်တွင်းကအလုပ်သမားရေးရာအဖွဲ့အစည်းတွေကတရုတ်ရောက်မြန်မာအလုပ်သမားတွေရဲ့အခြေအနေတွေကိုစောင့်ကြည့်နေပြီးတရားဝင်အလုပ်လုပ်ကင်ခွင့်နဲ့အတူအလုပ်သမားအခွင့်အရေးတွေအပြည့်အဝရဖို့မျှော်လင့်ကြောင်းလည်းပြောကြပါတယ်ခင်ဗျာ